နောက်ကိုရအနေနဲ့သူတို့ရဲ့နျူကလ িয়ার ဘုံးတီထွင်ရေးအစီအစဉ်ကိုဆက်မလုပ်ဖို့အတွက်နိုင်ငံတကာကဝိုင်းဝန်းပြီးတော့ဖိအားပေးနေတဲ့စင်းကိုကုလသမဂ္ဂလုံခြုံရေးကောင်စီကတုံ့ပြန်လိုက်ပြီးတော့တန်ခတ်ပိတ်ဆို့ထားတဲ့စင်းနဲ့မှလူပုဂ္ဂိုလ်14ဦးနဲ့ကုမ္ပဏီ၄ခုကိုထပ်ပြီးတော့ဖျက်သွင်းလိုက်ပါတယ်။ဒီနေ့ထဲမှာမြောက်ကိုရီးယားကပယ်ရင်းတပ်ဒုံးကြီးစမ်းသပ်မှုတွေတုံ့ပြန်ပြီးတော့လှုပ်ဆောင်ကြတဲ့ကခီးသွွာလာခွင့်ပိတ်ပင်တာနဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာတွေလုပ်ဖို့အတွက်လုံခြုံရေးကောင်စီကတင်းတင်းတညွတ်ဖဲဆုံးဖြတ်ထားခဲ့တာဖြစ်ပါတယ်။ပြည်နိုင်ငံနဲ့တိုင်ပင်ပြီးတော့ဆုံးဖြတ်ချက်ကိုအကြမ်းရေးပေးတဲ့အမေရိကန်ပြည်အောင်စုကပြင်းထန်တဲ့သဘောထားကိုပြသနေပြီးတော့မြောက်ကိုရီးယားကထပ်ပြီးတော့ရန်ဆလာခဲ့ရင်ဘလို့နည်းနဲ့တုံ့ပြန်မလဲဆိုတဲ့နေလန်းပေါင်းစုံစဉ်းစားထားရမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တမန်ကြီးနီကီဟိုလီကကြေညာသွားပါတယ်။အရင်လောက်ကပြုတ်လုခဲ့တဲ့စမ်းသပ်မှု၃ခုအပါအဝင်မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုတွေဟာဒီလိုလုံရက်တွေဆက်မလုပ်ဖို့ပြောထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရာရောက်နေတာပါ။နျူကလ িয়ার လက်နက်စမ်းသပ်ထုတ်လွှင့်မှုတွေကိုနိုင်ငံတကာကဘယ်တော့မှလက်ခံမှာမဟုတ်ဘူးဆိုတဲ့မြောက်ကိုရီးယားအနေနဲ့သဘောပေါက်ဖို့လိုတယ်လို့ကုလတန်မတ်ကြီးဟေလီကပြောပါရည်။မြောက်ကိုရီးယားရဲ့အဲ့လိုမျိုးအာခံတဲ့လုပ်ရည်တွေကိုနိုင်ငံတကာကလည်းအတော်စိတ်ကျနေပြီဖြစ်ပါရည်။မြောက်ကိုရီးယားကဒီနေ့စကတည်းကဆိုရင်ပယ်ရင်းတပ်ဒုံးကြီးကိုစင်စမ်းသပ်ပြစ်လွတ်ခဲ့ပြီးတချို့ကတောင်ကိုရီးယား၊ဂျပန်နဲ့ရုရှားနိုင်ငံတွေနောက်မှဆက်ကြခဲ့တာပါ။အခုဆိုရင်တော့မြောက်ကိုရီးယားရဲ့အရင်းနှီးဆုံးမိတ်ဆွေတရုတ်အစိုးရကတော့မှမြောက်ကိုရီးယားရဲ့လုပ်ရက်ကိုစိတ်ပူလာနေပါလိမ့်ရှင်။